ကိုဝင်းကြော်မင်းနဲ့ကိုနာကိုကျေးဇူးပါပဲကျွန်တော်တို့ဒီတစ်ပတ်တော့ကျန်တဲ့အုပ်စု၄စု EFGH ကဘယ်အပြင်နေအုပ်စုအဆင့်ကိုကြော်မလဲဆိုတာဆက်ပြီးတော့သုံးသပ်ဆွေးနွေးကြည့်ရအောင်ဆိုတော့ကိုဝင်းကြော်မင်း Group E မှာ Brazil, Switzerland, Costa Rica, Serbia ဆိုတော့ Brazil ကတော့တေချာပေါက်ကြော်မှာပေါ့နော်
အဟုတ်ကဲ့ဒီအုပ်စုကတော့နောက်တစ်ဆင့်ဆက်ဖို့အတင်ရတော့နည်းနည်းလေးရွေးရဖို့တော့နည်းနည်းခက်ခဲရကြဒီနေ့ကတော့ဟိုပြောသလိုဒီ Brazil ကတော့နောက်တစ်ဆင့်ဆက်ဖို့တေချာရဆိုရဲအနေထားတစ်ခုမှရှိနေတယ်လေဒီကျန်တဲ့အုပ်စုဝင်တဲ့နေရာတွေကော့စတာရီကာဆွစ်ဇာလန်ဆာဗီယာတို့ကတော့ဒီနောက်တစ်ဆင့်တောက်ဖို့တဲ့သူတို့ခွေးကိုဒီရှိနေတယ်ကျွန်တော်ကတော့ဒီအိုင်ဒန်လိုပစ်ကိုလာတော့တာဂက်တူတော့ဒီဘွာရင်ကစားလာမှရှိနေတဲ့ဆာဗီယာကိုကျွန်တော်ရွေးချင်တယ်က
ြဟုတ်ကဲ့ကိုနောက်ကိုရောဘရာဇီးအပြင်ဘာများရွေးချင်သေးလဲ
ဟုတ်ကဲ့ကျွန်တော်လည်းဘရာဇီးကတော့ဒါပြည့်ချေစွာအတွေ့အကြုံအခုလက်ရှိဖောင်းဝင်နေရတော့အုပ်စုပထမရောက်ဒေသတော်ဝယ်ကဒုတိယနေရာတော့ကတော့ကိုဝင်းကျော်မင်းတို့ကလို့ခုနကျန်တဲ့တောင်းတဲ့တော့အပြန်ကြည့်ရအောင်မယ်ကျွန်တော်အကြိုက်ဆုံးရင်းနဲ့ဆိုတော့ကိုဝင်းကျော်မင်းတို့လိုပဲကျွန်တော်ကတော့ဆာဗီယာကိုပူကြိုက်တယ်ကြာအတွေ့အကြုံရောလက်ရှိအသက်အရွယ်အနေထားရောပေါ့နော်ကစားသမားအင်အားရောဒီဆွစ်ဇာလန်ထက်ပိုတောင်းတဲ့ဒါဆာဗီယာပဲဘရာဇီးနဲ့ဒီနောက်ဆင့်တက်မယ်လို့ထင်ပါတယ်ကြာ
ဟုတ်ကဲ့ Group E မှာ Brazil Serbia ကိုနောက်ကိုကိုဝင်းကျော်မင်းနှစ်ယောက်စလုံးခန့်မှန်းနေဆိုတော့ Group F အတွက်ကောကိုနောက်ကဂျာမနီ Mexico Sweden တောင်ကိုရီးယားပေါ့ဆိုတော့ဂျာမနီအပြင်အဲ့အတင်းကိုရွေးမလဲ
ဟုတ်ဒီဂရုကလည်းကဂျာမနီကတော့လက်ရှိနံပါတ်1နေရာပါရေးပန်းစားနေတာပေါ့နော်သူတို့ရဲ့ဒါကစားသမားအင်အားလက်ရှိချန်ပီယံလည်းဖြစ်နေတော့အောက်ပြုဆင်ရတော့ကြော်မဲ့နေထားမှာရှိပါတယ်ဒုတိယနေရာအတွက်ကတော့ဒီတောင်ကိုရီးယားရဲ့မက္ဆီကိုရဲ့ဆွီဒင်ရဲ့ပြန်လူအောင်ပေါ့နော်အဲ့ဒီ3နေရာတင်းကိုယူရမယ်ဆိုတော့ဆွီဒင်ကိုနောက်ဆင့်တယ်လို့ခန့်မှန်းကြပါတယ
်ဟုတ်ကဲ့ကိုဝင်းကျော်မင်းအောင်ဂျာမနီအပြင်ကျန်တဲ့3နေရာပဲအတင်းကိုခန့်မှန်းလေ
ဟုတ်ကဲ့ဆရာအောက်ပြု S မှာတော့ကျွန်တော်ဒီကိုဝနာကိုလည်းတော့ကျွန်တော်အမြင်လေးနဲ့တော့လဲရကြ။ဘာလို့လဲဆိုတော့ကျွန်တော်ကြောက်တယ်လို့ဒီတက်စီကဘာချန်ပီယံဂျာမနီကိုတော့ကျွန်တော်တော့ဆင်တက်ဖို့ပြေကြတော့အတွေ့အကြုံရွေးချယ်ခြင်းလေ။ဒါပေမဲ့ဒီဒုတိယနေရာနောက်ဆင်တက်မဲ့အတွက်တော့ကျွန်တော်ဒီအတွေ့အကြုံပိုင်ရင်းချက်တဲ့နားလမ်းကောင်းတွေအများကြီးပါနေတယ်။မက္ဆီကိုကျွန်တော်ပူချိုက်နေတယ်။ဟုတ်က
ဲ့။အဲ့တော့
ကျွန်တော်နောက်ဆင်တက်မဲ့အတွက်တော့ကျွန်တော်ဂျာမနီနဲ့မက္ဆီကိုပဲကျွန်တော်သိပြီးရကြ
။ဟုတ်ကဲ့။အုပ်စု F မှာဂျာမနီအပြင်မက္ဆီကိုတို့မဟုတ်ဆွီဒင်ပေါ့။ကဲ Group G မှာကတော့ Belgium, Panama, Tunisia, England ဆိုတော့ကိုဝင်းကျော်မင်
းဟုတ်ကဲ့ဗျအဲ့ဒီချိန်မှာတော့ကျွန်တော်ထင်တယ်ဗျဘယ်ဂျီယံနဲ့အင်္ဂလန်ကနောက်ဆက်ထပ်မှာလည်းကျွန်တော်ဒီစားမိရဲ့ဒီလိုမျိုးဒီပူရောပါထိုက်တန်းကစားသမားတွေအများစုတာဝန်လေးရဲ့အတိုင်းကတင်းအတွက်ဒီအုပ်စုကတော့တော်တော်လေးခြောက်နေလို့တော့ပြောလို့ရပါဗျဒီကနားမနဲ့ဒီနီရှာတို့ကလည်းဒီအုပ်စုမှာအင်ဂျင်အချိန်ပဲရှိနေတယ်ဒီကစားသမားအင်အားပိုင်းရောရှားလက်ကောင်းမှုရောရုံးကန်နေရတဲ့အချိန်လေးရဲ့အကြောင်းဒီအုပ်စုမှာကျွန်တော်ဘယ်ဂျီယံနဲ့အင်္ဂလန်နဲ့နောက်ဆက်ထပ်မှာလည်းကျွန်တော်ဒီစားမိရဲ့ဗ
ျကိုနာကိုဘယ်ဂျီယံအင်္ဂလန်
ဟုတ်ကဲ့ဒီအစမှာလည်းကျွန်တော်လည်းကိုဝင်းကျော်မင်းနဲ့အတူပါရပြဘာဖြစ်လို့လဲဆိုတော့ဒီအစကအရန်ထင်ရှားနေတဲ့ထိပ်တီးတရားဒီအင်္ဂလန်နဲ့ဘယ်ဂျီယံပေါ့နော်တခြားနှစ်ပြည်ကတော့တူနီရှားနဲ့ပနမာကဒါပေမဲ့ဒီတူနီရှားကတော့အာဖရိကအသင်းတွေဒီဖြစ်မြင့်အသင်းတွေနဲ့ဒီဘယ်ဂျီယံနဲ့အင်္ဂလန်ကိုစင်ကုန်နိုင်မလားတော့နည်းနည်းတော့စောင့်ကြပါဘာပဲပုံမှန်တိုင်းဆိုရင်တော့ဒီအင်္ဂလန်နဲ့ဘယ်ဂျီယံကနောက်ဆုံးတက်ဖို့များပါတယ်ကွာ
ဟုတ်ကဲ့ဒီခါကျွန်တော်တို့အခု group H နောက်ဆုံး group ပိုလန်စင်နီဂိုကိုလံဘီယာဂျပန်ကိုနာကို
ဟုတ်ကဲ့ဒီအုပ်စုကတော့ဒါဟိုဒီအုပ်စုတီပင်ရတာကိုတော့ဆိုပြီးတော့နောက်အုပ်စုတစ်ခုလို့ပြီးတော့ပြောကြရပါတော့ဒီအုပ်စုမှာလည်းဒါခြေစမ်းမတိမ်မင်းအနေထားမှာရှိတယ်ကိုလံဘီယာကတော့ဒါနည်းနည်းလေးပစားသမားကောင်းနေတော့ပူရှိရပါတော့အဲ့တော့ကိုလံဘီယာကိုတော့ဒါအုပ်စုပထမကျွန်တော်တို့ပြေးချင်တယ်များကျန်တဲ့ကျွန်တော်အကြိုက်တင်ကိုရေးမယ်ဆိုတော့ကျွန်တော်အာဖရိကအတင်းဖြစ်တဲ့ဒီရှေ့ကတိုက်ဆက်ဒီမာနီလို့ဒီမူဆာဆိုလို့လည်းပါတဲ့ဘောနော်စီနီဂိုအတင်းကိုကျွန်တော်ရေးချင်တယ
်ဟုတ်ကဲ့ကိုဝင်းကျော်မင်းကိုလံဘီယာနဲ့စီနီဂေါကိုသဘောတူပါသလား
ဟုတ်ကဲ့ကြာဒီအုပ်စုမှာလည်းတော့နောက်ဆက်တက်မဲ့အတင်းကကျွန်တော်ကိုလံဘီယာကတော့တေချာပေါက်နောက်ဆက်တက်မဲ့အတင်းတစ်ပြင်းချင်းကျွန်တော်တက်မဲ့ချင်းလေဒါနဲ့ခုနကကိုလားကိုပြောလို့ဒီအုပ်စုကဒီနောက်ဆက်ကြီးရတက်လို့ပြောလို့ရရတယ်တို့အတင်းလေးတစ်လုံးရဲ့ဒီခြေစမ်းရက်တိမှုတွေကတိတ်မခွာတဲ့အတွက်ဒီအုပ်စုဖွင့်ကြတဲ့နေမှာဒီအမှားများတဲ့အတင်းကတော့ဒီအုပ်စုချင်းမှာကျန်နေတယ်တော့ဆင်းနေတယ်ဒီဒီကနေ့နောက်တစ်ဆင့်တော့ဒီစကားမကောင်းတွေပိုင်ဆိုင်လာတဲ့အတွေ့အကြုံတွေလည်းရှိခဲ့ပြီးပိုလန်နဲ့ကိုလံဘီယာကိုကျွန်တော်ရွေးချယ်ကြတယ်ဗျ
။ဟုတ်ကဲ့ဗျာကျွန်တော်တို့အုပ်စုရှိစုစလုံးသုံးသပ်ပြီးတဲ့နောက်မှာမနေ့ကဂျာဇာဘီနေဆိုရင်ဖွင့်ပွဲကန်တော့မယ်။အုပ်စု A ကအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျာဆိုတော့ကိုဝနောက်ကိုရုရှားဆော်ဒီအာရေဗျာဘယ်သင်းလဲ
။ဟုတ်ကဲ့ဗျာဒီပွဲကတော့ရုရှားဝယ်ရဲ့မှာပဲဖွင့်ပွဲနဲ့ဒီကတော့အင်ဂွင်းဖြစ်တာနဲ့ဒီအုပ်စုမှာလည်းဒါသူပြန်ပြီးဆော်ဒီအာရေဗျာကအဖြစ်နိုင်ဆုံးတိုင်ပဲဖြစ်နေတော့ဒီပွဲကတော့ရုရှားတော့ကတော့မဖြစ်နေနိုင်မှာကိုနောက်ဆုံးတော့ကမျောလဲနိုင်မှာဆိုတော့ရုရှားပဲနိုင်မယ်ကြကျွန်တော်ထင်ဂိုးလဲပြတ်နိုင်မှုလားလားရှိပါလား
ကိုဝင်းကျော်မင်းရုရှားသဘောတူလား
ဟုတ်ကဲ့ကြဒီပွဲမှာလည်းကျွန်တော်လည်းကိုနာကိုနဲ့အမြင်တူပါကြဒါဆိုရုရှားနေတဲ့ဒီအုပ်စုဆက်ဆွဲခြင်းဖြစ်တဲ့ ပြီးတော့ဒီနောက်တစ်ဆင့်တက်ဖို့အတွက်ဒီအချစ်ဥရဂွေးလိုအတင်းတွေကိုဒီရှင်စကားနိုင်ဖို့အတွက်ဒီအခွင့်အရေးတွေမှာဒီဖြစ်နေတဲ့အနိုင်ရဖို့လိုအပ်တယ်။ဒီနေ့ဒီပိန်ဝင်းပြည့်ချက်ရှိမှောက်မှာဒီအနိုင်ရအောင်ပို့ပြီးအားဆိုင်လာမှာကြာ။ခုနကကိုနာကိုပြောလို့လို့ဒီဘွဲကအနည်းဆုံး၃-၉လောက်ထိကြာပြီးအနိုင်ရဖို့ရှိနေတယ်ကြာ။ဟုတ
်။ဟုတ်ကဲ့။ကိုနာကိုကြာသာပတိပုံမဲ့ပြီးတဲ့နောက်တောက်ကြာနေမှာပထမဆုံးပွဲကအချစ်ဥရဂွေးဘယ်သိနိုင်မှာခံမှန်းလဲ။
ဟုတ်ကဲ့ EJ ဥကွေကတော့ဒါ EJ ကတော့ဒုတိယညောင်ရှင်မှာဥရုကွေကတော့တွေ့ကြုံပိုင်းနဲ့ကောင်းနေတော့တိုက်စစ်မှာဆွဲကပါနေလေရှိရဆိုတော့ဒါဥရုကွေကပဲနိုင်လိမ့်မယ်က
မော်ရိုကိုအီရန်ရော
အဲ့ဒီကွေကလည်းအကျိတ်နဲ့ရှိနေတော့အီရန်လည်းဒါအချက်ချစ်ပွဲမှာကွေကသူကမစိုးဘူးပေါ့နော်အဲ့တော့မော်ရိုကိုကလည်းအရင်ကောင်းတဲ့အတင်းတော့မဟုတ်ဘူးဒါပေမဲ့အီရန်ထက်တော့နည်းနည်းလေးတော့ပိုမြင့်နေတယ်ကြာအဲ့တော့ဒီပွဲကလည်းအကျိတ်နဲ့ဖြစ်မယ်အမေဖြစ်နေတဲ့တင်းကြီးရမယ်ကျွန်တော်ဒါကစားသမားကောင်းသူများတဲ့မော်ရိုကိုတော့ရွေးချင်တယ်က
ဟုတ်ကဲ့နောက်ဆုံးပွဲကတော့ဒါပို့ပြီးအကျိတ်နဲ့ဖြစ်မယ်ထင်တယ်ပေါ်တူဂီစပိန
်ဟုတ်ကဲ့ဗျဒီနှစ်တင်းကတော့ဒီအုပ်စုမှာနောက်ဆုံးတစ်ခုလေယူဗန်စားနေတဲ့အတင်းပေါ့နော်အဲ့တော့အဖွင့်ပွဲမှာတွေ့နေတဲ့အတွက်နှစ်တင်းလုံးကဟိုအရင်ကြီးပေါ့နော် CR တိုက်စစ်ကိုပဲဟို CRV တိုက်စစ်ဆင်နေလို့တော့မထင်ဘူးဗျသူ့မှာကိုမှာစောင့်နေကြမယ်လို့ထင်တယ်အဲ့တော့ဒီပွဲကစပိန်ကတော့ပို့ပြီးတော့ကစားသမားအများတားမယ်ကစားခွင့်အများတားတယ်ဆိုပေမဲ့ကျွန်တော်တော့တည်လောက်ပဲမှန်းကျင်တယ်ဗျဒီပွဲကတော့
ဟုတ်ကဲ့ကျွန်တော်ကိုဝင်းကျော်မင်းဒီဂျီပူရူကွေမှာကိုနောက်ကဥရုကွေကိုဝင်းကျော်မင်းရော
ဒီချင်းနဲ့ဥရုကွေပွဲကတော့ဒီတော့ဆန်တာဖို့တော့သူတို့အတင်းနဲ့တင်းရဲ့အရေးပါတဲ့ပွဲစဉ်ဖြစ်လာတယ်ကျွန်တော်ထင်တယ်ဒီပွဲကပရေရလက်တာထောက်ပေါက်ပြန်နေဆိုတော့ဒီပွဲအတင်းနဲ့ပြန်လို့ရအနာတာပင်ရလက်တစ်ခုတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆရကြ
ဟုတ်ကဲ့မော်ရိုကိုနဲ့အီရန်ပွဲရော
မော်ရိုကိုနဲ့အီရန်ပွဲကိုတော့ပြောမှာဆိုတော့ဥရောပအခြေစိုက်ကစားမရာစုပါဝင်လာတဲ့မော်ရိုကိုရဲ့တက်စစ်ကိုအီရန်နေတဲ့ပွဲချင်းကြီးတောင်းဆန်ဖို့မဖြစ်နိုင်ဘူးအဲ့ဒါကျွန်တော်တို့ဒီပွဲမှာမော်ရိုကိုပဲချွေးချက်ခြင်းနဲ့အနည်းဆုံးမော်ရိုကိုတူးစီးလောက်နဲ့နိုင်ရော
ဟုတ်ကဲ့ဒီပွဲကတော့ကိုဝင်းကျော်မင်းကိုနောက်ကမော်ရိုကိုပို့ပြီးတော့အလေးပေးကြတယ်ဆိုတော့ပေါ်တူဂီစပိန်ကရောကိုဝင်းကျော်မင်းကဘယ်ဟာပို့ကြိုက်လဲ
ဟုတ်ကဲ့ဗျပေါ်တူဂီစပိန်ပွဲကိုကျွန်တော်ပြောမယ်ဆိုတော့အတိအကျမပြောချင်တာကတော့ဒီပွဲမှာစပိန်နဲ့အနိုင်ရမယ်လို့ကျွန်တော်ယူကြည့်နေတယ်ဆိုတော့ဒီပွဲမှာအနည်းဆုံးစပိန် 1-0 တမဟုတ်ဂိုးပေးရရင်တော့2-1လောက်နဲ့ကျပ်ပြီးအနိုင်ရောက်မယ်လို့ကျွန်တော်နေနေဒီကောင်းနေကြ